1368ခုနှစ်ကဆုံးလဆန်း5ရက်2006ခုနှစ်မေလ1ရက်နေ့ညတွင်ကိုမျိုးဓမ္မတုတ္တသောရသာသနာရေးတာ၌ကျင့်ပတ်အပ်တော်ဓမ္မနုပတ္တနာတိရိစ္ဆာန်9ရက်တရားစခန်းကျင့်သုံးပွဲ၌ဟောကြားအပ်တော်တရားပါကြောင့်ကျင့်ရသည်တရားတော်တရားလုပ်ကိုအထုတ်ကျင့်ကြံများတော့ဘယ်အတွက်ကြောင့်တရားကျင့်ရတာလဲတရားဓမ္မဆိုတာဘာကြောင့်ကြောင့်ကျင့်ဖို့လိုအပ်ကလေးဆိုတာကိုဘုန်းကြီးတို့ပြိဿသိရှိနားလည်အောင်တရားတစ်ပုဒ်ခေါ်ကြပါကြမယ်ရှင်းဥစွာတရားမဟောမီတရားမနာမီမှာတရားတို့ကိုခေါ်ကြတော်မူခဲ့တဲ့သိနေရသုံးလောကသထာတပည့်မြတ်မြတ်စွာဘုရားရဲ့အရဟံဂုံသမ္မာသမ္ဗုဒ္ဓဂုံဘဂဝါဂုံတို့ကိုအာယုံပြုပြီးတော့အာလုံနမောတတဘုရားရှိခိုးနဲ့၃ကျင့်၃ကောက်ညီညာညာရှိခိုးပူဇော်ကြောကြရအောင်နမောတတအရဟတောလူမင်းနဲ့မင်းယမမင်းတို့ဤဝဆင်းကိုရောပူဇော်သူကိုခံတော်မူတိုက်ပါပေသတော်အရဟတော1500ကိလေသာမဝေကွာသောမူတ္တပါပိသသောအရဟတောစိတ်ဝေရာ၌ပင်မကောင်းမှုကိုပြုသောမမူပြောသောမမူကြံစည်သောမမူတ္တပါပိသသောအရဟတောကိလေသာမံသဘုံညာကိုအောင်တော်မူနိုင်တော်မူတတ်ပါပေထသောအရဟတောသန္တရာစေကံကွက်တို့ကိုပယ်ပြတ်ခုတ်တွင်သုတ်ပင်တော်မူတတ်ပါပေထသောသမ္မာသမ္ဗုဒ္ဓဗာမဖောက်မပြန်တရားမှန်ကိုဆရာမကူတရားမူညာပြေထိုတွင်၍ဣမြင်တော်မူတတ်ပါပေထသောတသဘဂဝတောဣတရိယဓမ္မယတ္တသီရိကာမတယတ္တမိပုံချောက်လီနေပြည့်စုံတော်မူသောထိုမြတ်စွာဘုရားအာနမောနမာမိယခိုးပါရဲ့ရှင်ဘုရားနမောနမာမိကိုနှုတ်နှလုံးသုံးပါးပြောင်းပြော့မံကိုလျောက်၍ကတော့ယူကျူလက်ဆုံးငိုကယခိုးပါရဲ့ရှင်ဘုရားအလုံးပြည့်စုံကိုစစ်ခိုးပူဇော်ပါ ဘုရားရှင်ကိုစစ်ခိုးပူဇော်ပြီးတဲ့နောက်တရားပါးကြောင့်ကျင့်ရတယ်ဆိုတဲ့တရားတော်ကိုဟောကြားလာကြမယ်ပေါ့ကိုတရားဓမ္မကိုကျင့်ကြံအထုတ်နေကြတော့ဘာကြောင့်တရားကျင့်တယ်လေလို့မင်းမယ်ဆိုလို့ရှိရင်ဖြေကြမယ်ဖြေကမျိုးမျိုးဖြစ်သွားလိမ့်မယ်ကိုယ့်ရဲ့ခံယူချက်ကိုယ့်ရဲ့ယူဆချက်ကိုယ်တွေးမြင်ကိုယ်တွေ့ကြုံပေါ်ကိုခြေခံပြီးတော့ထင်ရထင်ရဖြေကြမယ်ဆိုလို့ရှိရင်ဘုရားနှုတ်ပရိသတ်ပြန်မှန်နဲ့ဤဆက်ဖို့ဆိုတာခင်းရင်လည်းပေါ့အဲကြောင့်မလို့မြတ်စွာဘုရားရှင်ကိုလိုမျိုးပြည်လက်ထက်တုန်းကဖြစ်ပြခဲ့တယ်ဖြစ်ပြတခုတရားပန်းကြောင့်ကျင့်ရတယ်လို့မေးလာတယ်မေးခွန်းကိုပြန်ပြေခဲ့တယ်ရဟန်းတော်တပါးရဲ့ဖြေပေါ့ရှင်သမိတ်ကြီးဆိုတဲ့ရဟန်းတော်အရင်တော်မြတ်စွာဘုရားဘာသာကျိုးပြီးတပောတန်ရုံเจ้ามากระทิงต้องนี่แหละไอ้เพียงกันมาเตียนศีลกุรณญาณนี้เนี่ยดูตะกว่ากระทิงต้องนี่ตังกาบ้องหญ่องยาสว่าขึ้นมาโตเท้มาไอ้ยันตังกาฤทธิ์เท้มาศีลตมิตรีဆိုတဲ့ยะหันတော်ကทุทุชาญๆยุศีเองก็ติ่นနေပါလေตับไปပါလေตึกก็เลยเงยๆอยู่ก็เลยไปก้องโดบ่ပါရီကဖြူဖြူစင်စင်ပြပြပြူပြူမြေလူတိုင်းကပြညွန်ရတဲ့ဥပရိယုတ်ပိုင်ရှင်တင်းနေတဲ့ရုပ်ရည်ရှိတဲ့အရှင်မြတ်ဆိုတော့တနေ့မှအဲ့ဒီအရှင်မြတ်ကမနှောသောထရည်ချိုးပြီးတဲ့ချိန်ခါမှာခနာကူမှာအပေါ်ပိုင်းသိမ့်မိုင်လေးပဲပန်းပြီးတော့ကိုယ်ဘကကြီးဒီချက်အောင်ခဏရက်မိပူဇံလုံးကိုငွေပြန်ယူနေတော့မှာနတ်သမီးတယောက်ကမေးလာတယ်မိကုန်းပေါ့ဘသူကမေးတာနတ်သမီးကမေးတာတမန်လူသားတယောက်မေးတယ်မိကုန်းမဟုတ်ဒါပေမဲ့လို့နတ်သမီးရဲ့မိကုန်းသည်တမန်လူတို့လည်းပဲမေးဖို့ကောင်းတယ်သိဖို့ကောင်းတယ်ပေါ့အဲ့တော့သမီးကဒီဟန်းတော်ကိုကြည့်လိုက်တဲ့အချိန်မှာယဟန်းတော်ဒီအသက်ကနေငင်းနေရုပ်ကနေပဲချိုးချိုးပေါ့ဒီယဟန်းတော်ဒီလိုတရားဓမ္မကျင်းပြီးတော့ယဟန်းပြုနေတာကိုမြင်တော့သွားစိတ်ဝင်စားဘာကြောက်လေအသက်ရွယ်ငယ်ငယ်နဲ့တရားပြုနေတာဘာကြောက်လေဘလို့ကြည့်လို့လေဆိုလာတာတိတင်လို့အဲ့ဒီနသမီးကရှင်ဖယားရှင်ဖယားတပည့်တော်မှတစ်ခုမေးခြင်းပါလေရှောက်ထားခြင်းပါလေရှင်ဖယားကဘဲအတွက်ကြောင့်တရားဓမ္မကိုကျင့်သုံးနေပါကလေးအသက်ရွယ်ငယ်ငယ်ပဲရှိသေးတဲ့ချိန်ခငယ်ရွယ်တော့လူပြိုတော့အချိန်ခါကာလမှာအရှင်ဘုရားသည်လူစည်းစိမ်လူချမ်းသာဖြစ်တဲ့ကာမဂုဏ်တွေကိုခံစားသင့်တယ်မဟုတ်ပါလားတရားငယ်စဉ်ကာလမှာကာမဂုဏ်တွေကိုခံစားပေးနေဆုံးခံတရားကျင့်နေတာဘာကြောင့်လဲလို့မေးပါလေသူသိကျင်တဲ့မိဘကဘာကြောင့်တရားကျင့်တယ်လေပေါ့ဒီဟန်တော့ဘုန်းကြီးတို့ပြိတ္တဘာကျင့်နေတာလေတရားကျင့်ရှင်ဘုရားသည်အသက်ရွယ်ငယ်စဉ်ကာလမှာလူစည်းစိမ်လူချမ်းသာကာမဂုဏ်ချမ်းသာတို့ကိုခံစားကနေသင့်ပါလေ။နတ်သမီးရဲ့အမြင်ကငယ်စဉ်ကာလမှာအသက်ရွယ်ငယ်ဆုံးကာလမှာလူစည်းစိမ်လူချမ်းသာတွေကိုခံစားသက်ရွယ်ကြီးမှတရားကျင့်ပေါ့သူကသူ့ယူဆသူ့တွေးမြင်တာဒီသဘောမျိုးတရားလို့ကိုအထုတ်တယ်ဆိုတာလူငယ်တွေအလုံးမဟုတ်ဘူးလူကြီးတွေရဲ့အလုံးလို့မြင်တဲ့အမြင်မျိုးပေါ့ ကျင်းပြတာကြောင့်တပည့်တော်ပြီလိုပါတယ်မိန်းမြန်းရှင်ပါလေကျင်းပြတဲ့ငယ်စဉ်ကာလမှာတဲ့အသက်အရွယ်ငယ်စဉ်မှာဘေးတွဲကြောင့်တရားကြားတယ်လေတရားကျင့်တယ်လေကြည့်လိုက်စမ်းပါတဲ့လောကမှာခံစားစရာ၃កောင်းပြားပြောစရာရှင်စရာစီစဉ်ချမ်းသာမြောင်များစွာဖြစ်ပါလေ။လောကမှာပြောစရာတွေအများကြီးပဲ။ပြောစရာတွေနဲ့ပြောနေကြတဲ့လူလောက။ဒီနေရာမှာရှင်ပြားတွေဒီစီစဉ်ဒီချမ်းသာတွေကိုပယ်ဆုံးကပယ်တွဲကြောင်းတရားကျင့်တာလေ။ကျင့်ရင်လည်းပဲတဲ့အပဲ့ရွယ်ကြီးမှကျင်းနေပါတဲ့အပဲ့ကြီးမှတရားချာပါတရားအထုတ်ပါသူတွင်းမြင်ကဘုန်းတော်ပရိသတ်တရားကျင့်နေဆိုတာသည်လူငယ်အလုတ်လားလူကြီးအလုတ်လားအဲနတ်သမီးကမြင်နေတယ်တရားကျင့်တာလူကြီးတွေလုံးတကြီးတဲ့သူတွေရဲ့အလုတ်ပေါ့အဲ့တိုင်းပဲဘုန်းတော်အခုလောကမှာနေပြီဒီတိုင်းပဲပေါ့ကိုပောင်ဝင်းကျင်မှကြည့်လိုက်လို့ရှိရင်တရားကျင့်တဲ့သူတွေရှိရင်တက်ကြည့်တဲ့သူများလားငယ်တဲ့သူများအားကြည့်တဲ့သူတွေပဲညာတယ်ဘုရားဘွားကြီးတွေပဲဘုရားသွားကြောင်းတဲ့တရားလုပ်ကိုလုံနေကြတော့တရားလုပ်ဆိုတာလူကြီးလုံလူငယ်တွေမလုံတဲ့ပေဘူးလူငယ်တွေကလောကမှာပျော်ပျော်ရွှင်ရွှင်နေရအောင်မေးစည်းစိမ်ချမ်းသာတွေနဲ့နေရအောင်မေးနော်ပြီးတော့မှတရားကျင်တလို့မြင်နေတော့နတ်သမီးကရှင်မယားကိုတပည့်တော်မှကြောက်ထားခြင်းပါလေပြောဆိုခြင်းပါလေဘယ်တော့ကြောင့်အသက်ရွယ်တွေကိုချိန်ကုန်ခံတာငငယ်ရွယ်ရွယ်နဲ့ရှင်ဖျားသည်ပြင့်ပြန်အားထုတ်နေပါသလေတောနေကြကြရင်လူရှိစိတ်လူချမ်းသာတွေမခံစားရဘဲနဲ့ချိန်နေကုန်သက်တည်ကြီးတွိုင်းဒုက္ခတော့လူဘဝတစ်ခုရလာပြီးတဲ့ချိန်ကမှဘာရှိစိတ်မှမခံစားလိုက်ရဘဲနဲ့ဘာချမ်းသာမှမတွေ့လိုက်ရဘဲနဲ့ရှင်ဘုရားဒီတိုင်းကတက်ကြီးသွားရင်တော့ကြည့်ရှုံးလိုက်မယ်လို့အသမယဆိုလိုတယ်ပေါ့အဲ့ဒီချိန်ခါမှာအရှင်သမိတ်ကြီးကပြန်ပြောပြန်ဖြေတယ်နတ်သမီးငါသည်တရားဓမ္မကိုကြင့်ကြံပွားများအထုတ်နေပါသည်ဘာတွေကြောင့်ငါသည်တရားကြင့်နေသလဲဆိုရင်ဘာကြောင့်ကျိုးသားကငါသည်တရားဓမ္မကြင့်ကြံပွားများအထုတ်နေသလဲဆိုရင်ငါသိရမယ့်အချိန်ကိုမသိလို့ပါပြရမယ့်အချိန်ဘာချိန်လဲ။တော့သူပြောရင်ဘုရားပရိသတ်ဒီသမိတ်ရှိယဟန်ပြောလိုက်တဲ့စကားကတူတူလေးရှင်းရှင်းလေးပါ။နတ်သမီးတဲ့။တင်းအမြင်တင်တွေးနဲ့တင်ပြောနေတာကဟုတ်ပါပြီ။ငယ်စဉ်ကလာမှစီစဉ်ချမ်းသာနဲ့နေဆိုတာတော့ဟုတ်ပါပြီ။ကျစီစဉ်ချမ်းသာလေးနဲ့နေရင်းနေရင်အသက်ရွယ်ကြီးမှကျင့်မဲ့အသက်ကြီးမှတရားထုတ်မယ်ဆိုရင်ကဘယ်ချိန်သိရမယ်ဆိုတာဘုရားပရိသတ်သိရလားကလူကြီးလည်းသိနိုင်တာပဲလူငယ်လည်းသိနိုင်တာနောက်မှကျင့်မယ်နောက်မှကျင့်မယ်လို့ချိန်နေရှိချိန်နေဆိုင်နေရင်အမှတ်မတင်သိမင်းငင်လိုက်မယ်နတ်သမီးတွေပဲချိန်ပဲကာလမှာငါသိရမယ်ဆိုတာကိုမသိနိုင်ဘူး။ဒါကြောင့်เนาะတရားဓမ္မတွေကိုငါသည်ကြိုးစားပန်းစားကျင့်နေတယ်။အဲဒါကြောင့်ဘုန်းကြီးတို့မိမယ်ဆိုလည်းပဲဒီတိုင်းပဲကြည့်ရမယ်ပေါ့။အရှင်မြတ်ဘာဖြစ်လို့တရားကျင့်ရသလဲ။ဘာလို့တရားကျင့်ရမှာလဲဆိုလို့ရှိရင်သိခြင်းတရားကိုမသိနိုင်လို့ဘာမသိနိုင်ကဲသိခြင်းတရားကိုဘုရားပရိသတ်ကြိုတွက်လို့ရလားခံမှန်းလို့ရခံမှန်းလို့မရဘူးကဲအသက်ကြီးတဲ့အထိနေရမယ်လို့လေဘယ်သူမှတာဝန်မယူနိုင်ဘူးဘယ်သူမှအာမမခံနိုင်ဘူးအတချို့အသက်50ကျားမှကျင်မယ်အသက်60ကျားမှကျင်မယ်ဒီချိန်ဒီရွယ်အထိကိုကိုယ်သက်တမ်းကရှိမရှိကိုနေရမနေရဆိုတာဘသူမှမပြောနိုင်ဘူးမသိနိုင်ဘူးသိရလားခဲ့တချို့ငငယ်လေးစီသေးတယ်ဘာမှကုသိုလ်ကောင်းမှုလည်းပဲဘာမှမလုပ်ရသေးဘူးဒါနကောင်းမှုလည်းမရှိသေးသီလကောင်းမှုလည်းမပြုသေးငယ်သေးတယ်ငါတို့အသက်ငငယ်လေးစီသေးတာပဲလူတန်းလည်းလှုပ်ရှားမလို့သေးဘူးဥပုလည်းစောက်ရှားမလို့သေးဘူးတရားလည်းပဲနိုင်ရမယ့်အချိန်မဟုတ်သေးဘူးတရားကြည့်ရမယ့်အချိန်လည်းမဟုတ်သေးဘူးဆိုပြီးတော့စ ဒါလို့နေရင်နေရင်လည်းဘုရားပြိဋ္ဌာတည်သွားကြတယ်ဆိုဒီလေမရှိဘူးလားအဲ့လိုလူတွေလည်းအများကြီးပဲနောက်နေ့သမီးကအရှင်ဘုရားကာမဂုဏ်ချမ်းသာစည်းစိမ်တွေခံစားပါပြီးတော့မှတရားကျင့်ပါသူဆိုလိုချင်တာဘုရားပြိဋ္ဌာအရွယ်ကောင်းဆုံးသိရှိဆုံးမှလူစည်းစိမ်လူချမ်းသာတွေနဲ့နေလိုက်ပါပေါ့ပြီးတော့မှဘာလုပ်ရမလဲတရားကျင့်ရသူ့မြင့်သူ့တွင်ရကသဘာဝအတိုင်းဘုန်းကြီးတို့ပြိတ္တာပုံမှန်တိုင်းအသက်80နေရမယ်တိတိကျကျသိထားရင်တော့ဟုတ်တယ်ပေါ့အသက်80နေရမယ်ဆိုတော့ငါအနည်း90လောက်လူလောကမှာကျင်လည်လိုက်ဦးမယ်ပျော်လိုက်ဦးမယ်ကျန်တဲ့20ငါတရားကျင့်မယ်ဒီလိုသတ်မှတ်လို့ခွဲချမ်းလို့ရတယ်ဒါပေမဲ့လို့ဘုန်းကြီးတို့ပြိတ္တာဘယ်သူမှတိတိကျကျတိတိကျကျသိရလားမသိနိုင်ဘူးနတ်သမီးသားကြောင့်ငါသည်တရားသမားတွေကိုကျင့်ကြံအားထုတ်နေပါသည်တကယ်လို့သာတရားမကျင့်ကြဘဲနဲ့ငါသည်ဆုံးကွယ်လို့မယ်ဆိုရင်ကတရားမကျင့်ဘဲနဲ့တည်သွားရင်တဲ့မရှုံးလားအဲ့ဒါအကျိုးဆုံးပဲတော့ခုလူဘဝတစ်ခုရလာတယ်ဆိုတဲ့လူဘဝရတဲ့အတိတ်တွေကဘုန်းကြီးတို့ပြိဿကောင်းတဲ့လုတ်ဖို့လုတ်ဖို့အဓိကခုလူဘဝလူတယောက်နေနဲ့ရှင်းလာကြလူတယောက်ဖြစ်ဖို့ဆိုတာလူရဲ့ကိစ္စတော့မဟုတ်တရားစင်းစားကြည့်ဒီတက်ချီလောကထဲမှာတိရစ္ဆာန်တွေလေးရှိနေတာပဲအခုပိုးမွှားတိရစ္ဆာန်တွေအမြောက်များကြည့်လိုက်ပါလူဦးရေနဲ့တိရစ္ဆာန်ဦးရေမှန်းကြည့်ယတိပဝန်ကျင်တကွက်လေးမှာပဲကြည့်လိုက်တိရစ္ဆာန်ရည်တွဲနဲ့လူရည်တွဲလူနဲ့တိရစ္ဆာန်ဘယ်ဟာကများအဲဒီအခုပိုးကောင်နေကြည့်လိုက်ဆန်းထွက်လာကြကျိုကျိုနဲ့ဘယ်ကရောက်လို့ရောက်လာမှမသိပိုးပလန်လေးကြီးအဲ့ဒီရည်တွဲနဲ့လူရည်တွဲနဲ့ချင်းကြည့်ရင်ပဲတိရစ္ဆာန်တွေစာပေါင်းများစွာများအဲ့တော့တသိလောကမှာတသိတ္တဝတယောက်ဖြစ်နေဖြစ်လာတာချင်းတူတူလူဘဝကိုရတာနဲ့ဘုရားတို့ပြိဿပြိဿဘဝကိုရတာနဲ့တူပါမလားလူဘဝကိုရတယ်ဆိုတာသိဉာဏ်လေးလည်းပါလာကြကောင်းတာမကောင်းတာလေးပဲခွဲခြားပြီးတော့သိနိုင်တယ်ကုသိုလ်အကုသိုလ်လည်းသိတယ်ကိုယ်ဘဝကောင်းရကောင်းချောင်းတတ်နိုင်တဲ့ညအာထုတ်ခွင့်ကြိုးစားခွင့်လေးရနိုင်ပြီပေါ့ကံကောင်းဆောင်မစွာနဲ့ရလာတဲ့လူဘဝမှာကိုယ်ဘဝစင်တန်ကောင်းတဲ့ကောင်းအောင်ကဲဒီလိုပဲငါတို့ပြောတယ်လို့လေးနေသွားလိုက်မယ်စားကတော့ခါနဲ့ပြောပဲချပြီးတော့နေသွားမယ်ဆိုလေးပဲဘဝတစ်ခုကုန်သွားမှာလေကောင်းတာတွေလောက်ကောင်းတာတွေပြောကောင်းတာတွေပြန်ကုသိုလ်ကောင်းမှုတွေအားထုတ်မယ်ဆိုရင်လည်းပဲဒီဘဝတစ်ခုကုန်သွားမှာလေသောတော်ဘဝတစ်ခုကုံသွားတာချင်းတူတူဘုန်းကြီးတို့ပြိတ္တအနှစ်သာရချင်းတူပါမလားမတူဘူးဒါကိုရှင်သမိတ်ကြီးကသဘောပေါက်တယ်နတ်သမီးငါသည်တရားသမားကိုကျင့်ကြံပွားများအားထုတ်နေတယ်ဆိုတာဘယ်ချိန်ဘယ်ကာလမှာငါပြရမယ်ဆိုတာကိုမသိနိုင်လို့ဘုန်းကြီးတို့တာမန်လူသားတယောက်နေနဲ့မသိနိုင်တဲ့ရှင်ရှင်ငါးမျိုးပေါ့မသိတရား၅ပါးလို့သာပြီမှာ၃ပါးမသိနိုင်တဲ့ချက်၅ချက်ဖြစ်ဒေသစင်းသားကြည့်လို့ရှိရင်အဲ့ဒီချက်တွေတကယ်တံဝေကရစီရဖြောက်စီရလေဆိုကြည့်ပါမိမိအသက်သိမိရဲ့သိကြတိကြမသိနိုင်မိမိအသက်သိမိရဲ့သိကြတိကြမသိနိုင်မိမိအသက်သိမိရဲ့သိကြတိကြမသိနိုင်ကိုယ်တင်မဲ့ရက်ကိုယ်တဲ့ဘယ်သူမှမသိနိုင်မမှန်းနိုင်ဘူးမတွက်နိုင်ဘူးတွက်တော့တွက်ကြတာပဲငါဘတော့သိမလဲဘလောက်တည်မလဲလို့သက်ကြတဲ့ချိန်ခါမှာဘုရားပြိတ္တာဘသူမှငငယ်လေးနဲ့တည်လိမ့်မယ်လို့မထင်ဘူးအသက်ကြီးမှတည်မယ်တည်ခြင်းတရားဆိုတာလူကြီးတွေတွေ့ တက်ကြီးတဲ့သူတွေကတည်တယ်လို့အဲ့လိုပဲခံယူထားကြနားလည်ထားကြတယ်နော်ကိုသက်3 4 6 0ဒီချိန်မတည်သေးပါဘူးတည်တယ်ဆိုတာ80မှ80မှ80 80အရွယ်ကိုရောက်မှတည်ခြင်းတရားလာလိမ့်မယ်တည်မင်းခေါ်လိမ့်မယ်လို့မှန်းကြတယ်တွေ့ကြဒါပေမဲ့လို့ဘုန်းကြီးတို့ပြိတ္တာတည်ကြရဲ့လားတိတိကျကျသိထားရင်တော့ဖြစ်ကောင်းတယ်ပေါ့တေချာသိထားလို့ရှိရင်အာငါသက်ပြတော့ဒီမှာပဲငါသိဖို့ဘယ်နှရပဲလို့တော့တယ်ဘယ်နှလဘယ်နှစ်ပဲလို့တော့တယ်လို့တိတိကျကျသိရင်ဘုရင်တော်ပရိသတ်ခုချိန်ပြောခြင်းတိုင်းပြောလို့ရအပြောခြင်းတိုင်းပြောပြီးတော့သိကနီးတော့မှကုသိုလ်ကောင်းမှုတွေအားထုတ်မေတော့ငါသက်တဲ့ငါနှစ်ကျန်တော့မှငါတရားကျင့်မေတနည်းကြံတော့ပါတရားကျင့်မယ်တလို့မှန်းလို့ရတယ်ပေါ့အခုပြန်တွက်ကြည့်လိုက်လို့ရှိရင်ကိုယ်သက်တမ်းကိုကိုမှန်းလို့ရလားမိမိရဲ့သတိနည်းရဲ့ကိုဘယ်သူမှမသိနိုင်ဘူးချိန်မရွေးသေးနိုင်လေတေခြင်းတရားသည်ချိန်မရွေးကိုရောက်လာနိုင်လေကတရားမကျင့်မဲနဲ့သာဘုရားတို့ပြိတ္တသေသွားရရင်အဲ့ဒီဘဝသည်အမတန်းမှဆုံးရှုံးတဲ့ဘဝလေတရားကျင့်ဖို့ဆိုတာလွယ်တဲ့ကိစ္စလွယ်တဲ့အခြေအနေမျိုးတော့မဟုတ်ဘဝတိုင်းဘဝတိုင်းဘဝပေါင်းများစွာရပြင်မယ်လို့ဘဝတိုင်းဘဝတိုင်းမှာတရားကျင့်ဝင်ရခြင်းမှရတယ်ကဲခုကိုယ်တက်တာကာလဒီလက်ရှိဘဝမှာပဲတွေ့ကြည့်လက်ရှိဘဝမှာတချို့အနှစ်ပေါင်း350သက်30ရှိပြီ40ရှိပြီ50ရှိပြီလို့ပြောပြင်မယ်လို့တခါမှတရားမကျင့်ဘူးတဲ့ဆိုတယ်လေအများကြီးပဲနော်တခါမှတရားလည်းမကျင့်ဘူးတရားလည်းအာမထုတ်ဘူးသက်ကတော့ပြည့်40ရောက်နေပြီ50ရောက်နေပြီ60ရောက်နေပြီပေါ့ကဲအဲ့ဒီအထိသာနေသွားတယ်တချို့များဘုန်းကြီးတို့ပြိသဘုန်းကြီးတို့တွေ့ရတယ်သေသာသေသွားတယ်တခါမှတရားဟောဒီပတ်တိမကျင့်လိုက်ရဘူးသေသေးချာချာဘာမှမသိလိုက်ရဘူးဆိုတဲ့ဆိုတယ်လေရှိဘူးလားကဲအဲ့ဒီအပြည့်ညွန်းနဲ့ပြရမယ်ဆိုလို့ရှိရင်မျက်နှာတယ်နော်ကိုကျင့်ကိုကပြဘုရားရှင်ရဲ့သာသနာလေးရှိနေတယ်တရားဓမ္မလေးရှိနေတယ်ဩပြောပြပါဆုံးမမဲ့သူတွေလည်းရှိနေတယ်ခြင်းတွေကလည်းပြီးနေတယ်ခွင့်ရေးကလည်းရနေတယ်အဲ့ဒီအချိန်ခါမှာမှမကျင့်ဘူးဆိုရင်ဘုရင်တော်ပြိဿနောင်မနောင်မဆိုတာသိကြရဲ့လားမသိကြဘူးဘာမှကျင်းနေကံပြောလို့မရကိုကျင်းရင်လည်းရှိပေမဲ့လို့ဒီဘဝကြီးကပြည်လေအောင်မှလူမျိုးကြီးတွေလည်းပဲရှင်ပြည်အောင်မှတိုင်းပြည်ကလည်းပဲမြေသက်အောင်မှသာနာရိခာကလည်းပဲပြည်စုံအောင်မှဟောပြောပြသတဲ့သူတွေလည်းရှိအောင်မှပေါ့ဒီအကြောင်းတွေအများကြီးတိုက်ဆိုင်နေညွတ်ပြီးတော့တရားဓမ္မကျင့်ဝင်ရဖို့ဆိုတာဒီလွန်တရားခင်းရင်နေရတိချက်ကိုသိမဲရက်ကိုမသိနိုင်လို့တရားကျင့်ရတယ်ပေါ့နော်ဆိုညီသည့်ယောဂာပေးရမှာပေးကြတိကြမသိနိုင်ညီသည့်ယောဂာပေးရမှာပေးကြတိကြမသိနိုင်ยีติโยคะเตยมาเตชาติจะไม่ติနိုင်เตยโยคะเนี่ยเตยได้สระก็ตีติชาจะบดุมะไม่ติနိုင်กูติเหรอล่ะแกหลุดโกมาขึ้นไล่เลยจริงหลุดได้หลุดได้มาโยคะเวทนาฤทธิ์ขึ้นได้โยคะบ้องสูงสุปยงในได้ขันธ์าအရိခန္ဓာကြီးဒီယောဂာတွေဘုန်းကြီးတို့ပြိဿတူလောင်နားတဲ့ကိုတော်ကြီးနဲ့ကျူးတယ်ပေါ့ယောဂာတွေဘယ်နေရာမှမလွတ်ဘူးဘယ်နေရာမှမကောင်းနော်ခန္ဓာကိုယ်တစ်ခုလုံးမှာကြီးလိုက်မယ်ဆိုရင်လည်းတွင်းပြင်းကွင်ကစိတ်ပိုင်းအလုံးပြီးယောဂာဖြစ်နိုင်နေကိုတွင်းအင်္ဂါတွေအဆုတ်အသေးနှလုံးကြောက်ကပ်ပေါ့ဆိုင်ပေါ့ဒီယောဂါတွေလည်းရှိကြတာလေပြင်ကနေပြီးတော့မြင်တာထင်တာနဲ့မျက်စိနားနှာခေါင်းဒီယောဂါတွေလည်းပဲရှိကြတာပဲခေါင်းမှလည်းပဲခေါင်းယောဂါကိုယ်မှလည်းကိုယ်ယောဂါ သွေးကြောင့်ဖြစ်တဲ့ယောဂ၊ဗားကြောင့်ဖြစ်တဲ့ယောဂ၊ရိုးယောဂ၊ချိုးယောဂဆိုပြီးတော့ယောဂပေါင်းစုံသူပြည့်ဝရှိနေတဲ့ခန္ဓာဒီတော့ဒီခန္ဓာဖြစ်ပြီးပေယောဂနဲ့ပြရမယ်ဆိုတာကိုမသိနိုင်ဘူးသိရလားအဲ့တော့ယောဂတမျိုးမျိုးနဲ့တော့ဒီဘုန်းကြီးပရိသတ်သိရမယ်ဆိုတာသိကြတယ်တမျိုးမျိုးတော့ဖြစ်ပါလေတမျိုးမျိုးနဲ့တော့သိရမှာပဲကိုကျင့်ကိုကမှာကြာမှာနေတယ်ပြောပြမယ်လို့ကတချို့များဘုန်းကြီးပရိသတ်ချက်ချင်းပဲသောတော်တော်ကကောင်းကြီးအခုမရှိတော့ညာတော်ကတော့တွေ့သေးတယ်မနဲ့ကြတော့မရှိတော့ဘူးမနဲ့ကမြင်နေသေးတယ်ညာကြတော့မရှိတော့ဘူးပေါ့အဲ့ဒါဒီလေးပဲအမြဲတမ်းကိုမြင်နေရကြားနေရတွေ့နေရသိနေရဘယ်ချိန်ဘယ်ကာလသိရမယ်ဆိုတာမသိနိုင်တယ်လို့ဘယ်ယောဂနဲ့သိရမယ်ဆိုတာမသိနိုင်ဘူးအချိန်မရွေးဘုန်းကြီးတို့ပြိဿယောဂမရနိုင်ဘူးလားဒါကြောင့်မလို့ရှင်သမိတ်ကြီးကသူတရားကျင့်နေဆိုတာဒီသေခြင်းတရားကိုစိတ်မချရလို့မယုံကြည်ရလို့သေခြင်းတရားဆိုတာစိတ်မရင်းရောက်လာနိုင်လေဝင်လာနိုင်လေဒါဝိညာဉ်တော်ပြိဿနန်းလေပေါ့ငါတို့မှလေယောဂဝေဒနာတွေစိတ်မရင်းဝင်လာရောက်လာနိုင်လေအဲ့တော့အကောင်းဆုံးစိတ်ဒီခုငယ်ရွယ်တဲ့စိတ်ခါကျမ်းမာတဲ့စိတ်ခါသွားနိုင်လာနိုင်လှုပ်ရှားနိုင်တဲ့အချိန်ခါမှာငါသည်တရားကျင့်မှဖြစ်မယ်။ဘာကျင့်ရ?ကဲဘာကြောင့်တရားကျင့်တယ်လဲ?ဒါရှင်းရှင်းလေးပေါ့။ကျမ်းမာနေသေးလို့မကျမ်းမာနေတဲ့အချိန်ခါကျရင်မကျင့်နိုင်လို့တချို့များနေတိုင်းမကောင်းဖြစ်အရိကြတော်မှတရားထုတ်ခြင်းလေ။တရားထုတ်ခြင်းလေ။ဒါကတော့ဘုန်းကြီးတို့ဆရာတော်ကြီးတွေပါတွေ့ဘူးတဲ့။အသက်80လောက်မှပြန်တော်မူသွားတဲ့ဆရာတော်ကြီးယောဂဝိညာဉ်တွေပြင်းထန်နှိမ့်ဆက်နေတော့သတိယုံပေါ်မှာဂရင်းပေါ်မှာဝိညာဉ်တွေခံစားရင်းနဲ့ဒီဆရာတော်ကြီးကနီးတယ်ခုနေกว่าတဲ့ငါတရားကျင့်ရရင်စိတ်ကောင်းပါပြီဒီစီကြရင်ကဒီချိန်မှာတရားကျင့်ဝင်ရရင်စိတ်ကောင်းပါပြီဆိုပြီးတော့ဆရာတော်ကြီးအဲ့ဒါညီညူရင်းနဲ့ပြန်တော်မူသွားเนาะကျိုတင်ပြီးတော့ကျင့်မထိုင်ဘုန်းတော်ပရိသတ်တကယ်အသေးတန်ဖြစ်နေတဲ့ချိန်ခါပြင်းထန်ခံစားနေတဲ့ချိန်ခါမှာကျင့်ဖို့လွယ်သေးလားမလွယ်ဘူးယောဂဝိညာဉ်တွေဆိုတာရှိနေတဲ့ဒီယောဂတစ်ခုနဲ့သိရမှာပဲဘေယောဂနဲ့သိရမယ်ဆိုတာကိုမသိနိုင်လို့ကျိုတင်ကကျင့်ကြံအားထုတ်နေရတယ်ဆိုကြည့်ညီသည့်ချိန်ခါပေးရမှာပေးကြတိကြမသိနိုင်ဤသည့်ချိန်ခါပေးရမှာပေးကြတိကြမသိနိုင်ဤသည့်ချိန်ခါပေးရမှာပေးကြတိကြမသိနိုင်ပေးခြင်းပဲကာလကိုသိရမယ်ဆိုတာကိုမသိနိုင်ပါမမှန်နိုင်မတွဲဆနိုင်ပါတွက်လို့ရလားကရေပုံရအာရှိတော့ပြောတယ်ဘောလူသက်တမ်းလေးဘုန်းတော်ပြိတ္တ80ရှိတယ်85နှစ်ရှိတယ်ကုလူသက်တမ်းလေး50တန်း60တန်း80တန်းတို့လိုတွက်ကြမှန်းကြပြောကြကဲအများစုနဲ့တွက်ရင်တော့ဟုတ်ကောင်းဟုတ်လိမ့်မယ်မှန်ကောင်းမှန်လိမ့်မယ်ပေါ့တူးချင်းနေနေဘုန်းတော်ပရိသတ်တိတိကျကျပြေပြေချာချာအဲ့ဒါလို့တွက်လို့မှန်လို့ဖြစ်ပါမလားမရဘူးတယောက်ချင်းစီနေနေကြတော့ဘယ်နည်းသေးရဲ့ဘယ်ကာလမှပြေမယ်ဆိုတာကိုမသိနိုင်မမှန်နိုင်ဘူးအဲ့တော့ငြင်းစင်ကျင့်တာဒီကောင်းဆုံးပေါ့တေးကြတယ်ပေါ့မတေးကြဘူးလားကဲအခုကျင့်နိုင်လေအခုကောင်းလေပဲအခုတက်ရငယ်တော့ကလာကျင့်လာတယ်ဆိုရင်ချိန်မရွေးပဲချိန်ချိန်မင်းရောက်လာလားကို့မှာအာကိုရှိတယ်တရားရှိညတော့အဖြစ်ပြီမှကြောက်တယ်ပြရမှကြောက်ကြတယ်ဆိုတာဒီတရားမရှိလို့ဩဘာမရှိကဲတရားမရှိတဲ့ဆိုဘုန်းကြီးတို့ပြိဿတရားမှတိတ်ကြောက်တာပဲ ျောင်းအလန်းအနေသီသွိုင်းလေးပဲအဲ့လိုရဲ့လမ်းရကတိရောက်ရမယ်ဘဝသည်ဘာမှကောင်းလျာမရှိတော့ဘူးဘဝကူလေမကောင်းနိုင်ဒီရှင်တရားကိုမကြောက်မလန့်ရင်ဆိုင်ရဲအောင်နဲ့ကျူတင်ကတရားဓမ္မကျင့်ထားရမယ်ရှင်သမီးကနတ်သမီးတဲ့ငါတည်ရှင်တရားကိုငါသည်ကျူတင်ကမမှန်းနိုင်မတွက်နိုင်ဘူးနတ်သမီးစိတ်ကူးရင်းမှထင်နေတာကဘုန်းကြီးတို့ပြိတ္တာကုတ္တိယဟံတရားကျင့်နေတာဟာနောက်ဘဝကြလို့ရှိရင်နတ်သမီးတွေနဲ့သံဃာကိုလိုချင်လို့နတ်သမီးတွေနဲ့ကြိုချင်ပါချင်လို့ပေါ့တိစိတ်ကူးမျိုးကျင့်နေလို့သူ့မှာအကျေရှိအဲ့ဒါကြောင့်သူကယဟံနဲ့နောက်ပြင်လာမဲ့သံဃာဒုက္ခကိုတင်ပြီးမျောမှန်းငါကျင့်နေမဲ့အစာခုလက်ရှိဘဝမှာပျော်ပျော်ကြီးနေလိုက်သံမှာလေတော်မှလည်းပြနိုင်တယ်ကုန်းပေါ်မှလည်းပြနိုင်တယ်ရေထဲမှလည်းပြနိုင်တယ်ဘုရားတို့ကိုယ်ခန္ဓာရောက်သွားတဲ့ယတ္တိတာကိုယ်ခန္ဓာရှိနေတဲ့ယတ္တိတာပြီးပြနိုင်တဲ့နေရာပဲဘာလို့ပြရတာလဲလို့ပြန်ကြည့်လိုက်လို့ရှိရင်ခန္ဓာရှိလို့ပြရတာဘာလို့ပြရကတိခန္ဓာအသက်ခန္ဓာတစ်ခုရလာပြီဆိုလို့ရှိရင်သစ္စင်တရားဖြစ်လာပြီတဲ့နောက်ဘုန်းကြီးတို့ပြိဿသစ္စင်တရားပြည့်ရမှာပေါ့เนาะခန္ဓာကြီးရှိလို့ရှိရင်ဒီတိုင်းဘယ်သူမှနေလို့မရဘူးတိုင်းတန်တစ်ခုထိသမတ်ချင်းတစ်ခုထိချိန်ကာလတစ်ခုထိနေပြီးရင်လည်းဒီရှိနေပြီးရင်ပျက်စီးရမယ်ပျက်စီးရမယ်ခန္ဓာပြုတ်ကွဲပျက်စီးမယ်ခန္ဓာဒီကျင်ရမယ်ဒီခန္ဓာကိုပိုင်ဆိုင်ထားတဲ့သူမှန်မြသည်နေရာမရွေးတည်နိုင်တဲ့ချိန်မရွေးတည်နိုင်လေ။ကဲအချိန်လဲဘုန်းကြီးတို့ပြိဿရွေးခွင့်ရှိရလား။ကဲနေရာလဲပဲရွေးလို့ရလား။ဒီနေရာမကြိုက်လို့ကိုယ်အိမ်မှာပဲကိုယ်သေးခြင်းလေပြုတ်လို့မရ။ကိုမျိုးကိုရွာမှာပဲကိုယ်ကောင်းထခြင်းလေ။ကျွာလဲပဲကိုရွာလေးကိုမျိုးလေးသိဆွဲလန်းတဲ့ကိုနေတဲ့အိမ်လေးသိသဘောကျ။တခြားမသိခြင်းဘူးငါအိမ်လေးမှာပဲငါသိခြင်းနဲ့ငါမြို့လေးမှာပဲငါသိခြင်းနဲ့ငါနေတဲ့ယတ္တိသမှာပဲငါသိခြင်းနဲ့ငါနေခြင်းနဲ့ပြောပေမဲ့လို့ဘုန်းတော်ပြိဿတတိယသိမိဧကံတွတ်ထားလို့မရဘူးမှန်းတာလို့မရဘူးနော်ဘယ်နေရာမှာလဲဆိုသိနိုင်တယ်တောင်ထိပ်ပေါ်မှာလဲသိနိုင်တယ်ချိန်ဝမ်းထဲမှာလဲသိနိုင်တယ်ပင်လေသမုဒ္ဒယမှာလည်းပဲသေဆုံး ქვენ တော်သွားနိုင်လေပင်လေလေးလည်းပဲတချို့သေသွားတချို့တောင်ပေါ်သေသွားကျုံမျိုးမှာသေတချို့တော့မှာသေမသိနိုင်တဲ့တရားမို့ဘယ်ချိန်မကလာသေရမယ်ဆိုတာကိုမသိပါဘူးဘယ်နေရာသေရမယ်ဆိုတာကိုမသိနိုင်ဘူးဒီအတွက်ကြောင့်သာဒီတဲ့ကျူတင်ကတရားဓမ္မကိုကျင့်နေသေးကျူတင်ကဘာလုပ်နေလဲကတရားကျူတင်ကျင့်လာသည်ဘုန်းတော်ပြိဿအကောင်းဆုံးအလုံးလို့ပြောရမှာပေါ့ဟာဒီတရားကျင့်တဲ့အလုံးပြီးမလုံးမဖြစ်လုံးရမယ်အလုံးလို့လူတိုင်းလူတိုင်းဘုန်းတော်ခံယူထားကြတယ်နားလည်ထားကြဘုရားဘာသာဝင်သူတော်စင်မှန်သမျှတရားလို့ဆိုတာလုံးရမယ်ရသော်ပြည့်စင်ကိုယ်တော်မြတ်ကြီးကတရားလို့လှုပ်ခိုင်းနေတရားလို့လှုပ်တာကိုသဘောကျတယ်တရားလို့လှုပ်တာကိုတိုက်တွန်းနေငါကောင်းတာလုပ်ရမယ်ကောင်းတဲ့အလုပ်လုပ်ရမယ်လို့ကောင်းတဲ့ရှိပြင်မယ်လို့လက်တွေ့ကောင်းဖြစ်ပေါ်တဲ့နေရာကြတော့အာနေကြ။နောင်မနောင်မဆိုပြီးတော့ချိန်ဆိုင်ချိန်ဆွဲနေတာမများဘူးလား။အဲဒါကိုသတ်မှတ်ထားတဲ့အတိုင်းပေါ့ဘယ်နေ့ဘယ်ရက်မှငါပြင့်မယ်ဘယ်နှစ်ကြမှပြင့်မယ်ဘယ်ချိန်မှပြင့်မယ်လို့သိကြပေါ့တွက်ဆလို့မပြင့်နိုင်ဘူးမမှန်းနိုင်ဘူးဒီထားထဲမှာတီမင်းခေါ်ရင်ချိန်မရွေးပါသွားလိမ့်မယ်တင်မင်းတဲ့ဘုန်းကြီးတို့ချိန်နာတာမရှိဘူးဒီနေ့ဘယ်ရမှာခေါင်ကအသက်ဘလောက်တော့နေမင်းတရက်လောက်တူပေးပါအောင်နှစ်ရက်လောက်တူပေးပါအောင်တရက်မကျင်းရသေးလို့တစ်လလောက်တော့အသက်ရှင်နေသေးတယ်တစ်နှစ်လောက်တော့နေကျင်သေးတယ်လို့ဈေးစစ်လို့ရောရလားတောင်းပန်လို့ရောရလားကဲစီရညာစီးစိတ်နဲ့အကုန်ပုံပေးမယ်ဆိုပြီးတော့ပြီးလို့ရောရလားမရဘူးဘာမှမသိနိုင်ဘူးမမှန်းနိုင်ဘူးပေါ့ဆိုတည်ပြီးနောက်မှာဘယ်ရောက်မှာ တေဇာတိကြမတိနိုင်ပေကြီးနောက်မှာပေရောက်မှာတေဇာတိကြမတိနိုင်ပေကြီးနောက်မှာပေရောက်မှာတေဇာတိကြမတိနိုင်သေးသွားသေးတဲ့နောက်ပိုင်းမှာဘယ်ဘဝကိုရောက်မေဘယ်ဘုံဘယ်ဌာနရောက်မေသိရလားမသိဘူးတဲ့ဘုန်းကြီးတို့လူတစ်ယောက်ပြေသွားပြီးရင်ပြိဿံလည်းဖြစ်နိုင်တယ်လူလည်းဖြစ်နိုင်တယ်လက်ပြီးနိုင်ရွာကိုလည်းရောက်နိုင်တယ်ငရေလည်းကြာနိုင်တယ်တစ်စီတည်းရဲ့ဖိတ်တာဘဝလည်းရောက်နိုင်တယ်မရောက်နိုင်ဘူးလားလူသေးသေးဘုန်းကြီးတို့တရိษံဖြစ်တာလေးပဲအများကြီးပဲ။တော့တရိษံဖြစ်သွားတယ်ဆိုတဲ့အကြောင်းလေးဒါလေးလေးပဲခဏခဏကြားရ။လူသေးသေးလေးချိန်ကမှတချို့ကလူပြန်ဖြစ်တယ်။လူဝင်စားတွေပေါ့ပဲမြို့ပဲရပဲဒေသဘသူကားတော့ဖြစ်လူဘဝကပြီလို့လူဘဝကိုပြန်ရောက်တယ်။ဒါလေးပဲကြားရသိရတာပဲ။တချို့တချို့ကတော့လည်းပဲသေပြီးတဲ့ချိန်ကမှလည်းငရဲကြတယ်တချို့ကပိတ်တာဖြစ်တယ်ကျောက်ကုသိုလ်ကောင်းမှုကုသိုလ်တွေအာယုံပြုကဒါနကောင်းမှုကိုနှလုံးသွင်းကပေးမယ်ဆိုရင်လည်းလက်ပြနှက်ရွာရောက်နိုင်တယ်။သီလကောင်းမှုနဲ့ပေးသွားမယ်ဆိုရင်လည်းနှက်ရွာသုတ္တိကိုရောက်နိုင်တယ်ဘာဝနာတရား။ပွားကံနဲ့ပေးဆုံးကွယ်လွန်မယ်တရားနှလုံးသွင်းပေးမယ်ဆိုရင်လက်ပြနှက်ရွာရောက်နိုင်တယ်။ဒါပေမဲ့လို့ဘေဟာမဘုန်းကြီးတို့ပြိတ္တမကျင်းသေးဘူး။ကျင်းသေးရဲ့လား။အင်္ဂါသေးပြီးလူပြန်ဖြစ်လိမ့်မယ်လို့တစ်ထစ်ချတွက်လို့ရတာအင်္ဂါသေးပြီးလို့ရှိရင်နတ်ပြည်ရောက်မှာပဲလို့ကျင်းတယ်ပြောနိုင်တာဘာမှမသေးကြတဲ့ဖြစ်နေမသေးကြမရင်မရနေရတဲ့ဒီဘဝမှာတည်းသေကြတာတစ်ခုသည်ကျိုးတင်ကတရားဓမ္မကျင့်မယ်ငယ်စဉ်ကာလတရားဆရာမယ်ဆိုရင်သေကြရဲကောင်းဆုံးဖြင့်သေကြဆုံးဖြင့်ကငယ်စဉ်ကာလပေါ့နော်ကျွတ်တင်ပြီးတော့အရွယ်၃ပါးသတ်မှတ်ပြီးတော့ထားကြတော့ပထမရွယ်ဒုတိယရွယ်တတိယရွယ်ပထမရွယ်ကအနည်းစိတ်တွင်ဒုတိယရွယ်က50တွင်ပေါ့50ကျော်သွားလို့ရှိရင်တတိယရွယ်လို့အကျဉ်းပြင်းတယ်လို့ပြောနေကြတယ်အဲ့ဒီမှာတချို့ကပထမရွယ်နဲ့ဒုတိယရွယ်မှာစီးပွားချာရမယ်ပညာချာရမယ်တတိယအရွယ်မှာဘာချာရမလဲတရားချာရမယ်အဲ့ဒီယူဆမျိုးယူဆနေတဲ့နတ်သမီးပေါ့ဒါစီတော်ကဘုန်းကြီးတို့ပြိဿအိန္ဒိယမှာဒီတိုင်းပဲလက်တွေ့လည်းကျင်းကြတယ်ဒီတိုင်းပဲသူတို့ခံယူကြတယ်တန်50လောက်ရှိရတာလောကစည်းစိမ်လောကချမ်းသာတွေခံစားစီးပွားရေးတွေလောက်သာသမီးတွေနဲ့နေအဲ့လိုနေပြီးတဲ့ခါကျလို့ရှိရင်တန်50 60လောက်ကျလို့ရှိရင်တရားကျင်းကြကြီးပြီဒီလောကဒီဘဝနေရမယ့်အချိန်ကကလနေသွားပြီပြီးတော့ကောင်းတဲ့လုပ်ပဲလုပ်မယ်တရားလုပ်ပဲလုပ်တော့မယ်ဆိုပြီးတော့တရားကျင့်ကြတာဒီများတယ်အဲ့တိုင်းလေးပဲခံယူကြတယ်ပေါ့နောက်သမီးကလည်းပဲဒီအမြင်မျိုးနဲ့ပြောနေတာအသင်ယံသင်သည်တဲ့တရားသမားကိုကြည့်ပြန်တယ်ဆိုတာဒီချိန်ဒီရွယ်ကျင့်ရမှာမဟုတ်ဘူးတရားကျင့်တယ်ဆိုတာဒီအပဲကြီးမှကျင့်ရတာကဲသူပြောတဲ့စကားဘိန္ဒပရိသမှန်ရဲ့လားလက်မခံနဲ့ကြည်တဲ့သူနဲ့ငယ်တဲ့သူတကယ်တမ်းရှင်ပြီးတော့အားထုတ်လို့ရှိရင်တူပါမလားတူတော့ဘူးငယ်တဲ့သူအားထုတ်လို့ရှိရင်ကျန်းကျန်းမာမာတော်တော်လည်းလည်းဖြည်းဖြည်းလားလားသိညာနေလည်းပဲပွင့်နေနေတဲ့ချိန်ငယ်စဉ်ကာလမှာတရားရှာမယ်ဆိုရင်လည်းကြိုးစားပန်းစားရှင်မယ်ဆိုရင်များကြီးကိုခရီးရောက်နိုင်လေအသက်ကြီးသွားတော့အာယုန်တွေလည်းများပြီးအလုပ်တွေလည်းများပြီးစင်းသားစရာတွေကလည်းပဲတဘုံတစ်ကောင်းကြီးကိစ္စတွေကလည်းပဲများဆိုတော့တရားရှင်းမယ်ကြံလိုက်တရားနှလုံးသွင်းမယ်ကြံလိုက်ဟိုအကြောင်းရောက်ဒီအကြောင်းရောက်ဟိုအကြောင်းတွေ့ဒီအကြောင်းတွေ့ဟိုစင်းသားဒီစင်းသားနဲ့စိတ်တွေကမငြိမ်တော့ငယ်စဉ်ကာလမှာစင်းသားစရာလည်းနေသေးတယ်အာယုံကလည်းနေသေးတယ်ပေါ့ကျမ်းမှရည်ချင်းတွက်ကြည့်လိုက်လို့ရှိရင်လည်းလူငယ်နဲ့လူကြီးဘုန်းတော်ပရိသတ်ကျမ်းမှရည်ပေါ်တူရဲ့လားကဲလူငယ်ကဘလိုပဲရှိရှိအဲ့ဒါနေလို့ကောင်းစားလို့ကောင်းသွားလို့လာလို့လှုပ်ရှားလို့ကောင်းပြက်လက်တယ်ပြက်လက်တယ်ပေါ့လူကြီးကြတော့မသွားနိုင်ဘူးမစားနိုင်ဘူးအဲ့လိုမရဘူး နေလို့မရဘူးဆိုပြီးတော့ဒီခန္ဓာဒုက္ခတွေကထိတ်ဆက်နေဒီတော့တရားလုပ်ကိုလုပ်တဲ့အချိန်ခါမှလေကြွားခြင်းနိုင်ကြွားသွားအဲ့ဒါကြောင့်ရှင်သမိတ်တိရဲ့ငေစဉ်ကာလမှာတရားသမားကိုကျင့်နေတယ်။နတ်သမီးငါသည်တရားသမားကိုကျင့်ကြံပွားများအားထုတ်နေတယ်ဆိုတာငါပြရမယ့်ခြင်းခါကိုမသိနိုင်လို့ဒီရှင်တရားရောက်မလာခင်ဝင်မလာခင်မှာငါသည်တရားသမားကိုကြိုးစားကကျင့်နေတယ်သေချာကိုကျင့်နေသည်တကယ်လို့သာသင်ပြောသလိုရှိစဉ်ကျမ်းသာတွေနဲ့နေမယ်ဆိုရင်တရားမကျင့်လိုက်ရရင်ဘယ်လိုလုပ်မလဲတဲ့တရားသာအာမထုတ်လိုက်ရရင်ငါအတွက်ကျုံကြီးကိုကျုံပါလိမ့်မယ်မြတ်စွာဘုရားရှင်ကိုရောင်မြန်ခေါ်ကြတဲ့တရားသမားသည်ကိုယ်တိုင်သိရမြင်ရမဲ့တရားဘုရားခေါ်တဲ့တရားသည်ဘုန်းကြီးတို့ပရိသတ်သူများပြောတာယုံရမှာလားကိုယ်တိုင်သိရမှာလားကိုယ်တိုင်သိရမဲ့တရားကိုဘုန်းကြီးတို့ပရိသတ်ကိုယ်တိုင်မကျင့်မဲနဲ့ရမှာလားသူများပြောတာတွေနားထောင်ပြီးတော့ဟုတ်တယ်ဟုတ်တယ်ဆိုပြီးတော့အလားဒီတိုင်းလက်ခံနေုံနဲ့ဘုန်းကြီးတို့ပရိသတ်ခရီးမရောက်သေးဘူးဒီတရားဓမ္မဒီကိုယ်တိုင်သိမြင်ရမယ့်တရားပါနော်ခုချက်ချင်းပြင့်မယ်ကြမယ်အားထုတ်မယ်ဆိုရင်လည်းခုချက်ချင်းကိုကောင်းကျိုးပေးတဲ့တရားပါနတ်သမီးတရားရှင်ကိုရောင်မြတ်ကြီးဟောကြားတဲ့တရားဓမ္မဒီအချိန်မရွေးကာလမရွေးကျူပေးတဲ့ကျွတ်တရားတွေကိုဖြစ်စေတယ်ပေါ့ခုချက်ချင်းတကယ်ကြည့်ကြည့်တကယ်ကိုဘုန်းတော်ပရိသတ်ကောင်းကျိုးရတယ်အခုသေးသေးချာချာတစ်ချက်လေးချွတ်မှတ်လိုက်တာနဲ့တစ်ချက်လေးရုပ်လို့နံလို့ချွတ်မှတ်အားထုတ်လိုက်တဲ့အချိန်ခါမှာပြတ်တွက်ကြည့်အဲ့ဒီအချိန်အဲ့ဒီခါမှာလောဘလေးကင်းနေပါကင်းနေတာဟာရုပ်ပဲသာကနာမဲခန္ဓာကိုယ်နဲ့ဆက်ဆံနေတာသည်ယုတ်တရားစိတ်နဲ့ဆက်ဆက်နေတာနံတရားလို့ရှုတဲ့အချိန်ခါမှာလိုချင်တဲ့လောဘစိတ်ဖြစ်သေးလားရှုတဲ့အချိန်မှာလောဘကင်းနေရှုလိုက်တဲ့တစ်ချက်ပြီးလောဘကင်းသွားတဲ့အချိန်ပဲယုံနာမသင်္ကာရတွေကိုရှုမှန်ပွားများနေတဲ့အချိန်ခါကာလမှာဒေါသတရားတွေလည်းကင်းနေတယ်မကင်းနေလေဒေါသတွေလည်းကင်းနေတယ်မရှိဘဲနဲ့နေတဲ့ချိန်ကဒေါသဖြစ်ဖြစ်ဖြစ်စိတ်တဲ့လုံမကြတာတွေမကျင်တတ်တာတွေစိတ်တိုင်းမကြတာတွေဖြစ်ခြင်းဖြစ်နေတယ်ဒေါသတရားတွေကင်းမြင်နေဆိုရင်လည်းယုံနာဓမ္မသင်္ခါရတွေကျူမတ်နေရမယ်ရှိနေတဲ့ချိန်ကဒေါသကင်းတာသိကြတယ်ပေါ့ဒီတရားကယုတ်တရားဒီတရားကနံတရားလို့သိကြပြီမြင်နေတဲ့သူသည်မောဟလေကင်းနေပါကင်းလေမောဟဆိုတာမသိတာယုံမှန်းလည်းမသိနာမှန်းလည်းမသိယုံနာမှန်းသင်္ကာရတွေကိုပန်းမှန်းညာမှန်းမသိတဲ့မောဟအဲ့ဒီမောဟကစိုးစုံပဲလူတိုင်းမှာပြင်းများဆုံးပဲကိုယ်တတိလိမ့်ထားပြီးတော့ကြီးလိုက်တဲ့အချိန်ခါကျတော့ဒီတရားကတော့ယုတ်တရားပါလားဒီတရားကတော့ရှင်နံတရားပါလားလို့သိလားမြင်လားယင်မောဟကင်းနေဒီတော့ရှုမှတ်တဲ့တစ်ချက်ရှုစိတ်လေးတစ်ချက်မှာလောဘလေးကင်းနေဒေါသလေးကင်းနေမောဟလေးကင်းနေပေါ့လောဘဒေါသတွေမောဟတွေဘုံတို့ပြိဿကင်းသွားတဲ့အချိန်ကြီးမှန်တကယ်တွက်ကြည့်ရင်အဲ့ဒါချမ်းသာတဲ့အချိန်ပဲလူတွေကိုနှိမ့်ဆက်နေတာလောဘကြောင့်ဒုက္ခကြောင့်နေကြတယ်ဒေါသကြောင့်ဒုက္ခကြောင့်သွားကြတယ်မောဟတရားတွေကြောင့်ဆင်းရဲမျိုးစုံတွေ့ကြုံနေတယ်။လောဘဒေါသမောဟကင်းနေတဲ့သူသည်ချမ်းသာဒုက္ခကိုရတဲ့သူ။အဲ့တော့ဒီတရားတော်ဒီချက်ချင်းချင်းချက်ချင်းအကျိုးပေးတယ်ပေါ့။ဒီတရားဓမ္မသည်လာလက်သံပါရှုလက်သံပါ။တိရိစ္ဆာန်ကိုလာလက်ရှုလိုက်ပါလို့ဖိတ်ခေါ်သိတဲ့တရားပါပဲ။အတုသိတဲ့တရားပါပဲ။လက်တွေ့ရနိုင်တဲ့တရားအဲ့တော့အပြောလေးနဲ့အဲဒီလိုလောက်ရတယ်ဒီလိုမြင်လိုက်မယ်ဒီလိုမဟုတ်တကယ်ကြည့်ကြည့်ရင်တကယ်သိတယ်တကယ်မြင်တယ်တကယ်အားထုတ်မယ်ဆိုရင်လည်းတကယ်ကိုကောင်းမွန်တဲ့တရားတကယ်ကိုချမ်းသာဒုက္ခကိုပြစ်စေတဲ့တရားပညာရှိတဲ့ကိုယ်တိုင်အပီးဒီကိုတွေ့မြင်ရတဲ့တရားစိတ်ထဲမှာဆွေးမြေ့နေအောင်ဆောင်လာတဲ့တရား ိတ်သေးဆွဲနေအောင်ဆောင်ထားရအလိုရမယ်ဆောင်ထားရမယ်ဟာဒါလေးကအရေးကြီးတယ်ဒါလေးတော့ဖြင့်ငါမှမရှိရင်မရှိဘူးဆိုပြီးတော့ခွင်းတို့အရေးကြီးတဲ့ချက်ကြီးတွေလွယ်တကူရနိုင်အောင်ကိုယ်နီးနားမှာရှာထားကြတယ်ဆောင်ထားကြတယ်ပေါ့ထို့တူပါပဲဒီတရားသမားကြီးတဲ့ကိုယ်နဲ့မကွာဆောင်သားရမယ်တရားပါလို့ထားရကိုယ်နဲ့မကွာယူသွားရမယ်ကိုယ်နဲ့မကွာဆောင်သားရအေးကျောင်းမှာကြတော့ကျင့်မယ်အိမ်ကျောင်းရောက်ရင်မကျင့်တော့ဘူးတလို့မဟုတ်ထိုင်နေဆုံးတော့ငါတို့ကျင့်မယ်ထိုင်ရကားထိုင်နေတဲ့ဒီတရားကျင့်စရာမလိုဘူးတလို့လည်းမဟုတ်သေးဘူးချိန်မရွေးနေရမရွေးမာတဲ့ကျင့်နိုင်ရမယ်တရားကျင့်ရမယ်တရားကတိလေးထိုင်နေတဲ့ပရိလေးထားလိုက်ပြီးတော့သွားရင်းလိုက်လေကျူမယ်စားတော့ရင်လေကျူမနေရမယ်နောက်ဆုံးဘုန်းကြီးတို့အဲ့လိုပြောခင်လဲလျောင်းနေတဲ့ခင်ခါမှလေးပဲကျူမနေရမယ်တဲ့အရေးကြီးတဲ့ပစ္စည်းဥစ္စာကိုတဲ့ကိုနဲ့မကွာမပြတ်ဆောင်လားလို့အရေးကြီးတဲ့ဒီတရားဓမ္မကိုလေကိုနဲ့မကွာဆောင်သားရမယ်ကိုနဲ့မကွာဘာလုပ်ရမလဲဆောင်သားသည်လေတရားပဲတဲ့နတ်သမီးဒါကြောင့်ငါဒီကြိုးစားကားဖြစ်နေတယ်အဲ့လိုအရေးကြီးတဲ့တရားတကယ်ကိုမကျင့်မကျင့်ကျင့်ရမယ့်တရားဆိုတော့မကျင့်မီပဲနဲ့ချိန်မကုန်သွားပါစေနဲ့ချိန်မလွန်ပါစေနဲ့ဟာနှောင်ကြတော်မှနှောင်တတ်ပြီးမရစီသေးလို့ငါဒီငယ်စဉ်ကာလမှာဖြစ်နေတယ်ဒီချိန်မှာဖြစ်ငယ်စဉ်ကာလမှာဖြစ်နေပထမရွယ်မှာဘုန်းကြီးတော်ပရိသတ်ကျင့်နိုင်ရင်အကောင်းဆုံးပေါ့ပထမရွယ်မှာမကျင့်နိုင်ရင်ဒုတိယရွယ်ကျင့်တာကောင်းတယ်ပေါ့ပထမရွယ်နဲ့မကျင့်ပြဘူးဒုတိယရွယ်နဲ့အာမထုတ်ပြဘူးဆိုရင်လည်းတတိယရွယ်မှာမကျင့်မနေကျင့်ရမယ်တရားပါရွယ်သုံးပါးတစ်ပါးပါးမှာတော့ကျင့်မကျင့်မနေကျင့်နေရမယ်ပွားနေရမယ်အဲ့တော့ရှင်သမိတ်ကြီးပြောလိုက်တဲ့တရားအထုတ်ရတဲ့အကြောင်းဘာကြောင့်တရားကျင့်ရတယ်ဆိုရှင်းပြတဲ့စကားနတ်သမီးသဘောကျသွားအဲ့တော့ရှင်းပြရတဲ့ဓာတ်ထက်နည်းနည်းပို့ပြီးတော့ပြောပါဦးဓာတ်ကိုထပ်ဖြည့်ပြီးတော့တပည့်တော်မှသိကြရစီဆိုတော့ဟောယဟန်အသိလေးခုမှသာသနာပေါ်ကိုရောက်ခါစားတရားကျင့်ခါစားတရားလည်းမသိသေးမမြင်သေးတော့နတ်သမီးတဲ့ငါဒီခုမှစတဲ့ငါပြည့်ကြံနေသူဖြစ်ပါတယ်အတုနေသူဖြစ်ပါတယ်သာသနာ့ဘောကိုဝင်ရောက်ခါစယဟန်ပေတပါဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားဟောတဲ့တရားတွေအကျေတဝင့်သင်ငါမရှင်းပြနိုင်သေးဘူးမပြောပြနိုင်သေးဘူးတကယ်လို့သာသင်သိခြင်းနဲ့စိတ်ဝင်စားတယ်ဆိုရင်ဘုရားရှင်ကိုရောမြတ်ကြီးတန်ကိုကြောက်ပါမြတ်စွာဘုရားကိုမေးကြောက်ပါဆိုတော့ရှင်ဘုရားတဲ့ဒီပြတော်မှာဘုံဘွေနေနေပြောရမယ်ဆိုရင်တပည့်တော်မတို့ကဘုံတကူနေတဲ့နတ်သမီးပါဗျာ။မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့မိပါမာတဲ့တကူရှိတဲ့နတ်တွေအစဉ်အမြဲချမ်းသာနေကြပါတယ်၊ဖြီးကပ်နေကြပါတယ်ရှင်ဘုရား။အဲ့တော့ဘုံတကူကြီးတဲ့နတ်တွေကြားတပည့်တော်တိုးဖို့ဆိုတာမလွယ်ပါဘူး၊ဝင်ရောက်ဖို့ဆိုတာခက်ပါလေ။အရှင်ဘုရားပဲမြတ်စွာဘုရားကိုမေးကြောက်ပေးပါမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရှင်းပြမဲ့အစီကိုတပည့်တော်မှသိလိုပါလေတရားနာခြင်းပါလေပြောလိုက်တော့ကြောက်လိုက်တော့အရှင်သမီးကြီးကကောင်းပြီအဲ့လိုဆိုလို့ရှိရင်တရားကျင့်ရတဲ့အကြောင်းဘာကြောင့်တရားကျင့်ရလဲဆိုတဲ့အကြောင်းကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုငါထပ်ပြီးတော့မြေးကြောက်ပြီးနေသင်အနီးနားကနေပြီးတော့တရားနာဖို့ဆိုပြီးတော့ပြောကြောင်းပြန်သွားမြတ်စွာဘုရားကိုကြောက်ထားတယ်သစ္စာဘုရားဒီပုံဒီနည်းပါပဲလက်သမီးတယောက်နဲ့တွေ့လို့အဲ့တော်သမီးကဘာကြောင့်တရားကျင့်နေကြလဲလို့မေးလို့တပည့်တော်မှတပည့်တော်ကဒီလိုလိုဖြေခဲ့ပါတယ်ဘုရားသူကအပြစ်တဝင်းသိကျင်သေးတယ်ဆိုလို့ခုကြောက်ထားတာပါဆိုတော့ဘုရားရှင်ကပြစ်ပြီးသင်ဟန်နဲ့ဘာကြောင့်တရားတော်မှကျင့်ရပါသလဲဆိုရင်လည်းခန္ဓာ၅ပါးကိုအမှန်တိုင်းသိအောင်ကျင့်နေခန္ဓာရဲ့သဘောကိုသိအောင်ကျင့်နေအသဘောခန္ဓာရဲ့သဘောကိုယ်ဘိန်းတို့ပြိဿမှာလူတိုင်းလူတိုင်းပိုင်းဆိုင်ရရှိလာတဲ့ခန္ဓာလူတိုင်းမှာရှိနေတဲ့ခန္ဓာကလူတိုင်းမှာကိုယ်ခန္ဓာကိုမရှိဘူးလားဒီခန္ဓာရှိတယ်ရုပ်ခန္ဓာနဲ့
နံခန္ဓာခန္ဓာပါးပါရှိယုတ်တရားနဲ့နတ္တရားဒီအခုပြင်ပန်းကနေပြီးတော့မြင်ရတဲ့ထိတွေ့နိုင်တယ်ဆိုတာကယုတ်ခန္ဓာအသိစိတ်ခံစားမှုခံစားချက်ဆိုတာကဘုရားပရိသတ်ပါခန္ဓာနံခန္ဓာရသီကိုယ်တော်မြတ်ကြီးကပြည်တယ်ညာတော်အပြည့်လောကမှာရှိနေတဲ့သူတွေသည်ဟောဒီလောကဝင်မှာနေကြတဲ့သူတွေသည်ဒီခန္ဓာကြီးကိုငါသူတစ်ပါးယောက်ျားမိန်းမရေလို့ထင်မှားနေကြတယ်မြင်မှားနေကြတယ်ခန္ဓာလို့နားမလည်ဘူးငါသူတစ်ပါးပုဂ္ဂိုလ်တ attva ယောက်ျားမိန်းမအဲ့လိုမြင်နေကြမန္တကေဘုန်းကြီးတို့ပြိဿငါသူတမပုဂ္ဂိုလ်တ attva ကျောက်ကြားမိမ့်မဆိုတာရှိသလားလို့ပြန်ကြည့်လိုက်လို့ရှိရင်တကယ်မရှိဘူးနော်တကယ်မရှိဘူးနာမည်အဖြစ်တော့ရှိတယ်ပေါ့ခေါ်ဝေါ်အဖြစ်သာရှိအခေါ်အဖြစ်တော့ရှိပေမဲ့လို့အမှန်တကယ်ကြည့်လိုက်လို့ရှိရင်ရှိရလားဘယ်နည်းအားငါလေငါဆိုတာခေါင်းလားကိုယ်လားလက်လားခြေတော့လားထိုက်ကြည့်လိုက်ကိုရင်ကစိတ်ပိုင်းနဲ့တစ်ခုချင်းတစ်ခုချင်းကိုဒါငါလားဒါငါလားလို့ဘုရားပရိသတ်မီးပြီးတော့ပြေထုတ်ကြည့်ငါဆိုတဲ့နေရာတွေ့ရလားဘယ်နေရာမှာငါလို့သတ်မှတ်လို့မရဘူးဒါအောင်ငါပဲလို့ပြောလို့မရဘူးကဲသူလို့သာပြောနေကြတယ်ဗမာနဲ့သူဆိုလို့ရှိရင်ရှားလို့ရလားမရဘူးယောက်ျားမိန်းမလို့သာခွဲကြနေကြတယ်ဘယ်ဟာယောက်ျားလဲဘယ်ဟာမိန်းမလဲပြောစရာမရှိဘူးတဲ့အမှန်တကယ်ရှိနေတာဒီခန္ဓာ၅ပါးသာရှိတယ်။တနည်းအားဖြင့်ပြောမယ်ဆိုရင်ယုတ်နဲ့နံခန္ဓာသာရှိပါတယ်။ယုတ်ခန္ဓာနဲ့နံခန္ဓာအဲ့ဒါကတကယ်ရှိတာပေါ့။ကိုယ်ဘုန်းကြီးပြိဿမှာကိုယ်ဆိုတာလေးပဲတိတိကျကျမရှိဘူးလား။စိတ်ဆိုတာလည်းမရှိဘူးလား။အဲ့ဒါခန္ဓာပဲကိုယ်ဆိုတာဒီပါခန္ဓာယုတ်ခန္ဓာစိတ်ဆိုတာဒီနံခန္ဓာတကယ်ရှိတဲ့တရားကတကယ်ရှိတဲ့တရားကိုဘုန်းတော်ပရိသတ်ကတကယ်ကိုမသိသေးဘူးဒီခန္ဓာကြီးနဲ့မကွဲတမ်းနေလာကြတဲ့မွေးတွေကဒီခန္ဓာနဲ့ကိုတစ်ပတ်လုံးပေါင်းပြီးတော့နေတယ်ကိုယ်မှရှိနေတဲ့ခန္ဓာအကြောင်းကိုဘယ်လောက်သိသလဲဆိုရင်လည်းနည်းနည်းမှကိုမသိပါဘူးသိရလားကိုအကြောင်းကိုကိုမသိဆုံးပဲသူများအကြောင်းလေးကြတော့ဟာဘယ်သူကတော့ဘလို့ပဲဘယ်သူကတော့ဘလို့ပဲဘုသူကတော့ပါဖြစ်နေတယ်ဘုသူကတော့ပါလုပ်နေတယ်ဒါတော့စိတ်ဝင်စားနေကြည့်ကြတယ်သိကြတယ်ပေါ့နော်ခန္ဓာရဲ့အကြောင်းကိုလည်းသိသူနေတယ်ကိုယ်ခန္ဓာအကြောင်းကိုကိုမသိပါဘူးကိုယ်အကြောင်းကိုမသိကိုယ်ခန္ဓာရဲ့သဘောကိုမသိတဲ့အချိန်ကမှအမှန်ကိုအမှားထင်တယ်အမှားကိုကြတော့အမှန်ထင်တယ်အမှန်ကိုပါထင်သွားအမှားထင်သွားတယ်အမှားကိုကြတော့အမှန်ထင်တယ်ကဲအဲ့တော့အမှန်အမှားကြီးလွေးချော်နေတဲ့သူဒီဘုန်းကြီးတို့ပြိဿအမှန်တရားမြင်မှမလားအမှန်တရားမမြင်ဘူးတရားသမားကိုကြည်ညာပွားများအထုတ်နေတယ်ဆိုတာဒီအမှန်တရားတွေကိုသိမြင်ဖို့အရှိတရားတွေကိုနားလည်သဘောပေါက်ဖို့တကယ်ရှိတဲ့ယုံနဲ့နဲ့တကယ်ဖြစ်နေတဲ့ဒီယုတ်တရားနဲ့နတ်တရားရဲ့အခြေအနေဒါကိုကြွယ်ကြွယ်ကြားကြားသေးသေးကြားကြားသိနာလေဖို့တရားဓမ္မကျင့်နေစေမှန်တရားကိုသိဖို့ကျင့်နေဘာတရားလဲကဲကိုဘုန်းကြီးတို့ပြိတ္တာဘာတရားရှာနေတာအမှန်တရားကိုရှာနေကြဘုန်းကြီးတို့ဗျာလောင်းတော်သိတ္တနာမင်းသားပါရမီ7ပါးပြား30ဖြည့်ခြင်းငါတွေလေးသိခြင်းနဲ့ကပတ်တသိမ်းဒီကလာတွင်မှာတရားသမားကိုကြိုးစားကရှာနေတယ်ကြိုးစားကကျင့်နေတယ်ဆိုတာဒီလေးပဲအမှန်တရားကိုရှားဖွေနေတာကြောက်နေတိုင်းတိုင်းဒုက္ခလစရိယကျင့်နေတောထွက်ပြီးတော့ပိုင်ဆိုင်မှုတွေကုန်ဆုံးပြီးတော့တောထဲတောင်ထဲတရားသမားကျင့်နေဆိုတာလေအမှန်တရားကိုရှားနေတာဘာတရားရှားဘာလို့အမှန်တရားရှားရလဲအမှန်လောကတွေမှာနေတရားလို့ပေါ့မှာလောကထဲမှာပဲအမှန်ကိုမသိမမြင်နေတော့နေခြင်းသလိုနေတယ်ပြောခြင်းသလိုပြောတယ်မှားခြင်းတိုင်းမှားနေကြတယ်ဒီကိုယ်စိတ်တွေကတော့ဖြစ်တာအဟုတ်ပဲအမှန်ပဲအကောင်းပဲပေါ့တွေ့နေတာပဲဒါပေမဲ့လို့အမှန်တကယ်ကြည့်လိုက်ရင်အမှားတွေသာ မြန်နေတဲ့ဘဝကဲကွာကောင်းနေလို့သက်ဆန္ဒတာဒီလည်းပဲအမှန်တကယ်ကောင်းတာမဟုတ်အဲကွာနေပြီးတော့ဒါတကယ်ကိုတန်ရစီရလို့သင်္ဍနာဒီလည်းပဲတန်စီရစီရမရှိဘူးဆွဲလန်းစီရလို့ဆွဲလန်းနေကြတာဒီလည်းပဲတကယ်ကိုဆွဲလန်းစီရမဟုတ်ပါဘူးအဲ့တော့အမှန်တရားကိုသိမြင်အောင်တရားသမားတွေကိုကျင့်နေရတယ်ဘာသိအောင်လဲအမှန်တရားကိုသိမြင်အောင်ဘယ်အမှန်တရားလဲခန္ဓာရဲ့အမှန်တရားဘယ်အမှန်လဲကဲခန္ဓာရဲ့အမှန်တရားကိုဘိန်းတော်ပရိသတ်ပြန်ကြည့်လိုက်တဲ့အခါမှာခန္ဓာထဲမှာကောင်းတာဖြစ်ရလားဘာမှသက်သာတာမရှိဘူးတန်ရာစရာနှစ်သက်စရာလို့ဖြစ်ရလားဘာမှတန်ရာမျိုးစစ်စရာလည်းမရှိဘူးခန္ဓာကညောင်းလိုက်ဒီနာကနာလိုက်ထုံလိုက်ကျင်လိုက်ကြိုက်လိုက်နဲ့ခန္ဓာကြီးသည်တရားပြနေတယ်ခန္ဓာကြီးဘုန်းကြီးတို့ပြိဿကိုဘာပြတရားပြနေတယ်နော်ကောင်းတယ်လို့ပြလားမကောင်းလို့ပြကိုထင်လာတာကကိုယ်ခန္ဓာစီကောင်းတဲ့ခန္ဓာပေါ့နော်ဒီလိုတွက်ထားတာပဲဒီလိုပဲယူဆထားတာပဲတိတိကျကျကြည့်လိုက်တော့ကောင်းတာလေဘာမှမရှိဘာမှမကောင်းဘူးကိုနာကနာဒီနာကနာခိုနီယာချင်းဒီနီယာချင်းခိုနီယာကြိုက်ဒီနီယာခဲနဲ့အမြဲတမ်းနှိပ်စက်နေတဲ့ခန္ဓာဘာလို့တဲ့ခန္ဓာနှိပ်စက်နေတယ်တရားမကျင့်ခင်တော့ဘိဓိပရိသတ်ဒီခန္ဓာကြီးနှိပ်စက်တယ်ဆိုတာကောသိရလားဒီခန္ဓာကြီးဒီလိုဒုက္ခတွေပြီးနေတယ်လို့ကောသိလားမသိဘူးအမှန်ကိုမသိမမြင်မဲနဲ့ဖြစ်နေတာအခုတရားကျင့်လိုက်တော့မှအမှန်တရားတွေတိလာတယ်။ဩနှစ်သက်စရာလည်းမဟုတ်ဘူး။တမဲစရာလည်းမဟုတ်ပါဘူး။တာယာစရာလည်းမရှိဘူး။အစဉ်အမြဲဒုက္ခပြနေတဲ့ခန္ဓာရဲ့လို့တိလာမြင်လာတာသည်အမှန်တရားကိုမြင်လာတာ။ဘာမြင်လာလဲ။မှန်ကိုမြင်လာတာ။ဒုက္ခမြင်နေဆိုတာဘုန်းကြီးတို့ပြိဿအဲ့ဒါဝမ်းမနေနေ။ဒီခန္ဓာကြီးဒုက္ခပြနေတယ်လို့တိလာတာသည်အမှန်မြင်တာပဲ။ဒီခန္ဓာကြီးမကောင်းဘူးလို့သိလာတာဒီအမှန်မြင်တာလားအမှန်မြင်တာလားအမှန်မြင်တာကောင်းတယ်လို့ထင်နေတာဒီအမှန်တော့အဲ့ဒီအမှားတွေကိုပယ်ဖြောင်းနိုင်ဖို့အတွက်ခုဘာလုပ်နေရလဲတရားသမားတွေကိုကျင့်နေရတယ်ဒီဒုက္ခဆင်းရဲတွေဒီတရားကိုကျင့်မှကျင့်မယ်ဒုက္ခဆင်းရဲတွေကလွန်မြောက်အောင်ကျင့်ကြံရမယ်ဆင်းရဲဒုက္ခကလေလွတ်ခြင်းလို့တရားကျင့်တယ်ပေါ့ကဲဒုက္ခတော့သိနေပြီမြတ်စွာဘုရားရှင်ကိုယ်တော်များကြီးကဒုက္ခဖြစ်တယ်လို့ပြောပြီးတော့ဒီမှာတင်ပြထားတာမဟုတ်ဘူးဒုက္ခလွတ်ကြောင်းဆိုတာကိုလည်းပဲပြတယ်ဘလို့နေပါဘလို့တိုင်းပါဘလို့ကျင့်ပါဘလို့နှလုံးသွင်းအာတုပါလို့ဒုက္ခဆင်းရဲလွတ်ရလွတ်ကြောင်းကိုလည်းဘုရားရှင်ကိုယ်တော်များကြီးသည်နိဗ္ဗာန်ပြားဆိုဆုံးမှာခဲ့ပါတယ်ဒီအတွက်ကြောင့်တရားဓမ္မကိုကျင့်နေသည်ခုပါကြောင့်တရားကျင့်လေဒုက္ခလွတ်ခြင်းလို့ဘာလွတ်ခြင်းလဲကဲအခုကြုံနေတဲ့ဒုက္ခမျိုးဘုန်းကြီးတို့ပြိဿနောက်တစ်ခါထပ်ယူပါဆိုလို့ရှိရင်လိုချင်သေးလားကဲဒီဒုက္ခမျိုးကြုံရအောင်မေဟောဒီဘဝမှာလည်းကြုံလိမ့်မယ်နောက်ဘဝမှာလည်းကြုံလိမ့်မယ်ဘဝဆက်တိုင်းဘဝဆက်တိုင်းမှာလည်းဒီဒုက္ခဆင်းရဲတွေရှိနေတယ်လို့အမှန်တကယ်သိမြင်တဲ့သူဒုက္ခကိုကြောက်လန့်တဲ့သူဒီဆင်းရဲမျိုးမလိုချင်ဘူးဒီဒုက္ခမျိုးမလိုချင်ဘူးညစာဖျားကခုဒီနတ်သမီးပြီးဖို့အတွက်ခန္ဓာရဲ့ဖြစ်မှန်ခန္ဓာရဲ့သဘောမှန်ကိုသိရအောင်ပြင်ပြန်ပါလို့ဟောနေတာပြောနေတာတသမီးဘုန်းတော်ပြိဿသူသိခြင်းနဲ့မေခွန်းပေါ့သူနားလေခြင်းနဲ့ကြည်ကိုယ်ပြရှိကိုရောင်မြတ်ကြီးကိုယ်တိုင်ငါပြီးပြီရှင်သမီးကြီးကတော့ပြောသွားတယ်တင်းရမယ့်အချိန်ကိုမသိလို့ကျင့်တယ်ပေါ့ကိုပြရှိကိုရောင်မြတ်ကြီးသိလိုက်တဲ့အချိန်ကဘုန်းကြီးတော်ပြိဿာပို့ပြီးတော့တိကျသွားခန္ဓာရဲ့ပြင်မှန်ကိုသိအောင်ကျင့်နေတာခန္ဓာရဲ့ပြင်မှန်ကိုမသိမမြင်တဲ့သူဒီဆွဲလန်းမှုတွေရှိနေလိမ့်မယ်မာမနာတွေရှိနေလိမ့်မယ်ကဲအမှန်တရားမသိတဲ့သူဆွဲကျင်လိုက်ဆွဲနေမယ်ပေါ့ငါနဲ့ငါသာနိုင်စီရငါသာလီတက်တယ်ငါသာလီမြတ်တယ်ငါပဲနားလေတယ်ငါပဲကောင်းတယ်သူလို့မာနသည်ဝင်နေလိမ့်မယ်အတူကတော့ငါတက်တော်တယ်သူကတော့ငါတက်မြတ်နေသူကတော့ငါနဲ့တန်းသူလို့နိုင်ရှင်မှုတွေ ရှိနေလိမ့်မယ်။ဘာမှနိုင်ရှင်နေရာမရှိဘူးတဲ့ဒီခန္ဓာကြီးကဘုန်းကြီးတို့ပြိဿဒုက္ခခန္ဓာမခန္ဓာလေကဲဒုက္ခဆိုတာသိရင်ဒီဒုက္ခတွေကိုလက်ခံထားရမှာလားဒုက္ခလွတ်ကြောင်းရှာရမှာလားဒုက္ခလွတ်ကြောင်းရှာတဲ့အနေနဲ့တရားကျင့်နေတော့ခုပြောနေကြတာပဲဒုက္ခများလိုက်တာဒုက္ခများလိုက်တာအဲ့ဒီလောကနေရတာတေဒုက္ခများတာပဲဒီသားသမီးတွေတေဒုက္ခပြီးတာပဲအာဒီစီဝါရေးတွေကလည်းပဲဒုက္ခပဲဒီလူမျိုးကြီးတွေကလည်းပဲဒုက္ခပဲဆိုပြီးတော့ဘိန်းတော်ပရိသတ်ဒုက္ခလွတ်တာပါဇက်ကပြောပြီးတော့ဒုက္ခလွတ်ကြောင်းမရှာဖြစ်ဘူးပေါ့ဒုက္ခလွတ်ကြောင်းမရှာရင်ဒုက္ခနေတွေကလွတ်ပါမလားအဲ့တော့ကုတရားကျင့်တာဘာလို့ဖို့ဒုက္ခလွတ်အောင်နော်ဒုက္ခလွတ်ကြောင်းတရားတွေကိုရှာကျင်လို့ကျင့်နေအဲ့လိုဟောပြလိုက်တော့မှနတ်သမီးကသဘောပေါက်ပါတယ်မြတ်စွာဘုရားတပည့်တော်နားလည်ပါပြီမြတ်စွာဘုရားတပည့်တော်သဘောပေါက်ပါပြီမြတ်စွာဘုရားမကောင်းတဲ့အလုပ်ကိုကြောင်ခြင်းကကောင်းတာကိုသာပြုရမယ်လို့တပည့်တော်နားလေပါပြီသိလာပါပြီမြတ်စွာဘုရားကဲမကောင်းမှုဆိုရင်ကြောင်ရမယ်ကောင်းမှုဆိုရင်ပြုရမယ်ပေါ့နော်ကောင်းတဲ့အလုပ်ဆိုလို့ရှိရင်ပြုလို့ရမယ်တဲ့မကောင်းတဲ့အလုပ်ဆိုရင်ကြောင်ခြင်းရမယ်စိတ်ကောင်းတမ်းရမယ်ဆိုတာကိုတပည့်တော်နားလေပါပြီသိပါပြီမြတ်စွာဘုရားတရားဓမ္မဆိုတာဒီချက်ချင်းကျင့်ရမယ်ဆိုလို့တပည့်တော်မှနားလည်ပါပြီမြတ်စွာဘုရားသိဆွဲရမှာလားချက်ချင်းလောက်ရမှာလားချက်ချင်းလောက်ရမယ်ဒီအလုပ်ဒီတကယ့်ကိုမဖြစ်မနေလောက်ရမယ်လို့အပေါ်လုံးမဟုတ်ဘူးတကယ့်ကိုလိုအပ်တဲ့အလုပ်လို့ဘုန်းကြီးတော်ပရိသတ်နားလည်သဘောပေါက်ပြီးတော့ကျင့်ကြံပွားများအထုတ်မယ်ဆိုလို့ရှိရင်ကောင်းကျိုးချမ်းသာတွေမရဘူးလားအဲဒုက္ခတို့ကြောင့်ဒီလေပြပါလိမ့်မယ်မဟုတ်ခင်မနာခင်မသိခင်မှာကြွတင်ရှာထားတဲ့တရားသမားတွေကိုကောင်းကျိုးချမ်းသာတွေပြပါလိမ့်မယ်လို့အဲ့လိုအသိနဲ့ကြင်ကြံပွားများအထုတ်နိုင်ကြသဖြင့်ဒုက္ခခတ်သိငြိမ်းရမှန်းမြတ်နိဗ္ဗာန်ကိုမြင်မြန်စွာလွယ်ကူစွာနဲ့ရနိုင်ရောက်နိုင်မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းလို့သုတောင်းရင်လည်းပဲတရားသမားဤကုန်ချုပ်ကြသို့ဘောရိယပစ္စယဟောတုဣဒံသောပုညမင်္ဂလံပုညဗကံတုလေပံတုပမောတံတုသဗေဝကာနောမိနပတိပါရမီယင်ပြုဇာနိတုသရောရှင်ကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံပုညမင်္ဂလံဗုဒ္ဓံဟောကြားတရားဒေသနာမြတ်ဩဝါကိုနာဂံမတ္တပြန်ဟောကြား၍ပွားများခြင်းပြန်သာမန်ကျုကောအတယတိကုသိုလ်ပုညမင်္ဂလာတိဘောရိယပစ္စံလေးအင်္ဂဏရှင်ကိုပြန်ရှင်သုခုထဘုရင်တံဘောရိညံဤပစ္စယဥပနိဒယမြယသဖြင့်မௌချရာကြောင်းကောင်းမြတ်တဲ့သောပန်းမီဟောတုစဉ်စစ်မသွေဖြစ်ပါစေတည်းဤရန်ဘုံညဘာကိသဗုဒ္ဓံဟောကြားတရားဒေသနာမြောဝါကိုနာဂမတ္တပြန်ဟောကြား၍ပွားများခြင်းပြန်သာမန်ကျုကောအတယတိကုသိုလ်ပုညမင်္ဂလာဤပုဗ္ဗကကိုလည်းသာဒေဝကကပမနေသမြဝိနည်းများစွာတတဝါနန္ဒမန္တမြတို့သည်သူလည်းပန်သူရှင်လန်းကြည်မြေဝါခွန်းပုံစီတဲ့တကဲ့သို့ဒီဒီငွေစိတ်မှထုံးမြဲအိသံယုံတွေ့တူးလုံးမကြည့်နုကိုပိုင်ရယူနိုင်ညပါစေကုန်သည်သူလည်းပန်ကိုစီကိုစီလုံးညီရဲ့จิตအရှင်ပြောင်းအလုံးမြတ်သူရယူရကုန်ပြီ၍သမောတံသူကိုစိတ်နှပြလို့စသည်ပြေခါတွင်မှဝမ်းမြောက်နိုင်ကြပါစေကုန်တည်းဝါသမောတံသူလူပြည်ရေမကန္တပြည်မှဆက်ွယ်လျက်ထဲလေပြမရှင်လုံးမောပြတည်းကပါတုံအောင်သတ္တဟုံညံ့လျံမောက်ပြီးလျင်ဝမ်းမြောက်ဝမ်းသာပတ္တနာအောင်စုခါကပြုလျင်သာဓုတံအောင်မေမိတ်ဖြင့်အောင်ဘိတ်တိန်တော်လောင်းနိုင်ကြပါစေကုန်မည်